ရခိုင်ပြည်နယ်တောင်ကုန်းမြို့နယ်မှာရွေးကောက်ပွဲအတွက်စည်းရုံးရေးဆင့်နေတဲ့မြို့သားဒီမိုကရေစီအဖွဲ့ရှောက် NLD ပါတီလွှတ်တော်ကိုယ်စားလှယ်လောင်း၃ယောက်ကိုလက်နက်ကင်တွေဖမ်းဆီးတော်တဲ့ကိစ္စနဲ့ပတ်သက်လို့အခုရှင်ထိရှင်းရှင်းလင်းလင်းမသိရသေးတဲ့အတွက်လောက်ဖို့ကင်ဖက်တွေစုရင်နေတဲ့အကြောင်းပြောပြပါမယ်ကျွန်တော်တတ်နိုင်ပါရှင်းလာရွေးကောက်ပွဲမှာရှင်ပြိုင်မဲ့ NLD ပါတီရဲ့လွှတ်တော်ကိုယ်စားလှယ်လောင်း၃ဦးကိုတောင်ကုန်းမြို့နယ်ဖောင်ကောက်ကျေးရွာမှာမနေ့တုန်းကပဲဘေဖွေးစည်းကမ်းမဲ့မသိတဲ့လက်နက်ကင်တွေဖမ်းဆီးခေါ်ဆောင်တော်တာပါဖန်စီမုန်နဲ့ပတ်သက်လို့ဘေဖွေးစီကမှသူတို့လက်ရှက်ဆိုပြီးထုတ်ဖို့ပြောဆိုတာမျိုးမရှိသေးတယ်လို့အာနာပိုင်တွေကိုယ်တိုင်ရှင်းရှင်းလင်းလင်းမသိသေးဘူးလို့လည်းတောင်ကုန်းမြို့နယ် NLD ပါတီပြောခွင့်ရဦးတင်သိန်းအောင်ကပြောပါတယ
်။လောလောဆယ်တော့ကျွန်တော်တို့ဒတင်းနားထောင်လို့ရှိတယ်အဆက်ပြောလဲဘာမှမရှိဘူး။ဘာမှလည်းကျွန်တော်တို့ဒတင်းထုတ်ပြီးပါမရသေးပါဘူး။ရဲတပ်ဖွဲ့မှတော့ကျွန်တော်တို့ကဒီမှုခွင့်ရတာရှိတယ်ရဲတပ်ဖွဲ့ကလည်းသူတို့မနေ့ကဆိုရင်သူတို့လက်ချီတယ်သူတို့လုံလုံရင်းအတွက်ဆိုတော့နောက်ထပ်တော့ပြဿနာကိုကျွန်တော်ကဘာလဲဆိုတော့ကျွန်တော်တို့အဆက်အသွယ်နေရာတွေကြောင့်ဒီရက်တော့ခေါ်လဲမသိဘူးကျွန်တော်တို့လည်းဘာမှမသိဘူ
းတမ်တော်နဲ့အဲရခိုင်လက်နက်ကင်ဖွဲ့တို့ကြားတိုက်ပွဲတွေဖြစ်ပေါ်နေတဲ့ရခိုင်ပြည်နယ်နဲ့ရှမ်းပြည်နယ်မှာနိုင်ငံရေးသမားတွေဖမ်းဆီးခံရတာတပ်ဖြတ်ခံရတာမျိုးတွေအရင်ကလည်းရှိခဲ့မှုပါတယ်မနေ့တုန်းကဖမ်းဆီးချိန်မှာရှိနေခဲ့သူတချို့ကတော့အဲဖွဲ့ဝင်တွေဖြစ်နေကြောင်းခံမှန်းပြောဆိုနေတဲ့အပေါ်မှာတော့တောင်ကုန်းမြို့နယ် NLD ပါတီပြောခွင့်ရဦးတင်သိန်းအောင်ကခုလိုမှတ်ချက်ပေးခဲ့ပါတယ်
ဟုတ်ကဲ့ဒါတော့သူတို့ပုံပေါ်ရေးအရာသူတို့ပြောတော့ကျွန်တော်တို့ကဘာမှမကန့်ကွက်ဘူး။ဒါပေမဲ့ကျွန်တော်တောင်းဝန်ရှိတဲ့ပါတီဖွဲ့စည်းအနေနဲ့တော့ဒါဘယ်ဖွဲ့စည်းလို့ကျွန်တော်တို့တက်အပ်ချင်ချင်မသိသေးတဲ့အတွက်ကြောင့်ဘယ်ဖွဲ့ရလို့ကျွန်တော်တို့မပြောကြည့်ဘူးဗျာ။ဆိုတော့အေးအေးလေးဖြစ်ကောင်းဖြစ်မယ်။ဒါရှာဖွဲ့စည်းလို့ဖြစ်ဖြစ်ကောင်းပြီမယ်။အဲ့ဒါကြောင့်ကျွန်တော်တို့ကတော့ဒါစောင့်ကြည့်နေတဲ့နေသားကိုရှိတယ်။အချင်းချင်းမှာတော့အဲဖတ်ရှိတဲ့ဖွဲ့ရနေကိုကျွန်တော်တို့အဆက်ပြေလို့လည်းမလို့ကျွန်တော်ယူဆတယ်
လော့တော်ကိုစလီလောင်း၃ယောက်ဖမ်းဆီးမှုနဲ့ပတ်သက်လို့ဒေသတွင်းမှာလက်နက်ကင်လှုပ်ရှားနေတဲ့အဖွဲ့နဲ့တပ်မတော်ဘက်ကတစုံတရာပြောဆိုတာမျိုးမရှိသေးသလိုတပ်မတော်နဲ့ရခိုင်ပြည်နယ်လုံခြုံရေးတာဝန်ရှိသူတွေလည်းဆက်တွေ့မေးမြန်းလို့မရပါဘူး။တရှင်တင်းမှာပဲစီရေးတိတ်မှနေတဲ့ရခိုင်ပြည်နယ်မှာဒီသတင်းတစ်ပတ်ထည့်စစ်ချောင်းဒုက္ခသည်9ယောက်နဲ့တန်ဃာတစ်ပတ်ကိုတပ်မတော်ကဖမ်းဆီးသွားကြောင်းဒေသခံတွေကပြောပါတယ်။စစ်တွေမျိုးဇီတော်တော်ရဘုံကြီးကြောင်းမှာလာရောက်ခုလုံနေရင်ဖမ်းဆီးခံရတာလို့လည်းကြောင်းထိုင်ဆရာတော်အရှင်ခေမာစာရာကမိန့်ပါတယ်။
အဲ့မှာစစ်ကောင်ရဲနဲ့ပေါ့စစ်ကောင်ရဲနဲ့ညနေပိုင်း6နာရီလောက်မှသူတို့စစ်တပ်တွေကအဲ့ဒီရှမ်းငါဆင်းလာပြီးတော့စစ်တပ်တွေကအဲ့မှာအုံအုံရေပေါ့ပူကြီးနောက်ကိုဝိုက်တယ်လက်ပူကြီးကျောင်းနောက်ကိုပေါ့ဝိုက်တယ်ဒီမှာအဲ့ကလေးတွေကဖုံဖုံကိုလာကြိုးတာအာဖုံဖုံကနေအဲ့အုံရေပေါ်ကနေပြီးတော့ဈေးလာဝေးတာဈေးလာဝေးတော့အဲ့ကလေးတွေဖမ်းမိတယ်အဲ့မှာအာဖမ်းတော့တာကတော့ကျောင်းကပစ္စည်းတွေကတော့3ယောက်ပေါ့နောက်2ယောက်နောက်ဖုံ4ယောက်ကမင်းကကဒီတော့မျိုးနဲ့မင်းကကအကွန်တန်ဖုန်းအသူတို့ကနေပြီးတော့စစ်တွေမှာခြေကူဝလူနာလာပို့တယ်လူနာလာပို့တော့ကိုရောကိုမမီတော့ဘူးဆိုပြီးအဲ့မှာပုံပုံကခွင်းတော့တယ်ခွင်းတော့ပြီးတော့တ냐အေးပြီးတော့သူတို့ပြန်မဲ့လူနာကိုလက်ကြည့်လို့မရဘူးမျိုးချေကိုဝင်လို့မရဘူးကဲမရှိလို့ဆိုပြီးတော့ပုံပုံစီမှာခွင်းတော့ပြီးတော့အဲ့ဒါအဲ့ဒီသူလေးအဲ့ညနေပိုင်းသူတို့ကအဲ့မှာဘောဇေဝေကိုလာတာမှာဖမ်းမိတာကို
ဖမ်းဆီးခံရသူတွေဟာအသက်20ဝန်းကျင်လူငယ်3ဦးကတော့ပလောဝမြို့နယ်တထေးကုန်းကျေးရွာကပြီးခဲ့တဲ့6လလောက်ကထွက်ပြေးလာသူတွေဖြစ်ပြီးကြံထဲ4ယောက်ကတော့ရသေးတော်မြို့နယ်မင်းကန်ကျေးရွာကအသက်40ဝန်းကျင်တွေဖြစ်တယ်လို့လည်းရှင်ခေမာစာရာကမိန့်ပါတယ်ဖမ်းဆီးခံထားရတဲ့ပလောဝမြို့နယ်တထေးကုန်းကျေးရွာကအသက်20ရွယ်ကိုနေဆန့်ရဲ့ဖခင်ကတော့တပ်ဖြစ်သူကိုအမြန်ဆုံးပြန်လွှတ်ပေးစီရှင်တယ်လို့ပြောပါတယ်
အာတမ်းမရောက်လို့ရှိရင်ဒီနေ့လည်းမကြတော့ဘူးဟမ်းလည်းမကြတော့ဘူးအခုနေတာအဲ့ဒီစားတရားကမှအခုနေတာသားလို့ပြေးတာကိုစားနေတာဥလေးကအစားလေးကြည့်ပြီး60ကျော်ပြီအဲကိုဟိုတော့မရှိတော့ဘူးစားတော့လည်းလက်ရှင်တော့ပြောနေတာ
တမန်တော်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားတိုက်ပွဲတွေဆက်လက်ပြင်းထန်နေတဲ့ရခိုင်ပြည်နယ်မှာနိုင်ငံရေးသမားတွေအစိုးရဝန်ထမ်းတွေနဲ့အရာသားတွေဟာလက်နက်ကိုင်တပ်ဖွဲ့တွေရဲ့ဖမ်းဆီးမှုတွေမကြာခဏကြုံရလေရှိပါတယ်တမန်တော်ကရောအဖွဲ့ကပါဖမ်းဆီးတာတွေရှိသလိုဖမ်းဆီးထိန်းသိမ်းစားစဉ်တည်ဆုံမှုတွေလည်းကြုံရလေရှိပါတယ်ခင်ဗျာကျွန်တော်တတ်နိုင်ရခိုင်ပြည်နယ်ကနေသတင်းပေးပို့ထားတာဖြစ်ပါတယ်